ဒီအတွက်နိုဘယ်ဆုပေးပွဲတွေဒီကနေ့စတင်ခဲ့တဲ့အခါမှာတော့တက်ရှိတွေရဲ့မျိုးဗီဇာစနစ်နဲ့ပတ်သက်လို့တွေးစီချက်အစ်စ်တွေကိုဖော်ထုတ်နိုင်ခဲ့ကြတဲ့အမေရိကန်ပညာရှင်နှစ်ယောက်ကိုပူရဲဆုချီးမြှင့်လိုက်ပါတယ်
။ The Nobel Assembly at Karolinska Institutet has today decided to award
မျိုးဗီဇာတွေအလုံးလုံးတဲ့စနစ်ရဲ့အခြေခံဖြစ်တဲ့
Physiology or
Medicine NA ကိုရှာဖွေဖော်ထုတ်ခဲ့ကြတဲ့ Victor Ambros နဲ့ Gary Rapkom ကို Nobel ဆေးပညာဆုချီးမြှင့်ကြောင်းဆွီဒင်နိုင်ငံ Stockholm မြို့ကဒီကနေ့အခမ်းအနားမှာ Nobel ကော်မတီအတွင်းမှ Thomas Perlman ကကြေညာလိုက်တာဖြစ်ပါတယ်။မျိုးဗီဇာအခြေခံတွေရဲ့အလုံးလုံးပုံတွေကိုဖော်ထုတ်နိုင်ခဲ့တာဟာဆေးပညာမှာအရေးပါတာကြောင့်အခုလိုရွေးချယ်ဖို့ဆုံးဖြတ်ခဲ့တာလို့လည်းပြောပါတယ် Massachusetts ဆေးသက္ကသိုလ်မှာသဘာဝသိပ္ပံပညာပါမောက္ခအဖြစ်နဲ့လက်ရှိတာဝန်ယူနေတဲ့ Ambrose ဟာအခုစုရရှိခဲ့တဲ့သုတေသနကို Harvard သက္ကသိုလ်မှာလုပ်ခဲ့တာပါပူတွဲစုရရှိခဲ့တဲ့သူကတော့ Massachusetts အထွေထွေဆေးရုံကြီးနဲ့မျိုးဗီဇဆိုင်ရာပါမောက္ခအဖြစ်နဲ့သူတာဝန်ယူနေတဲ့ Harvard ဆေးသက္ကသိုလ်မှာသုတေသနလုပ်ခဲ့တာပါ Nobel ဆေးပညာဆုအတွက်ဆွီဒင်3ခရိုနာငွေ71သန်းအမေရိကန်ဒေါ်လာ1သန်းချီးမြှင့်มาဖြစ်ပါတယ်ဒီနှစ်အတွက် Nobel ဆုတွေကိုဒီသတင်းဘက်ကနေစပြီးတော့ချီးမြှင့်ရမှာမနက်ဖြန်အင်္ဂါနေ့မှာတော့ယူပဗေဒဆိုင်ရာဆုဗုဒ္ဓဖူးနေ့မှာတော့ဓာတုဗေဒဆိုင်ရာဆုနဲ့ကြာသာပတေးနေ့မှာစာပေဆုတောက်ကြနေ့မှာတော့ Nobel ငြိမ်းချမ်းရေးဆုကြေညာมาဖြစ်ပါတယ်စီးပွားရေးဆိုင်ရာ Nobel ဆုကိုတော့လာမယ့်အောက်တိုဘာလ14ရက်နေ့မှာ Nobel ဆုရွေးချယ်ရေးကော်မတီကကြေညာมาဖြစ်ပါတယ်ရှင်